မြေဆောင်စီမံကိန်းစာချုပ်ကိုတလအတွင်းပြည်သူတွေကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စီမံကိန်းစာချုပ်ကိုတရားဝင်မှိတ်တူကိုရွေးခွင့်ပြုဖို့မြေဆောင်စီမံကိန်းအကြီးအကဲဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်ပါတယ်။လက်ရှိအရတာအဆိုအရလက်ထက်မှာမြေဆောင်စီမံကိန်းကိုအပြည့်အဝမျှဝေမှုပြစ်မလာဘူးလို့လဲဆိုပါတယ်။ဒီအကြောင်းပြောအမြင်မှာပဲတင်ထောက်ကိုထက်အောင်
ကိုတရားဝင်မိတ္တူကူရဝင်ပြုဖို့ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြို့ဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်တာပါမြို့ဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်စိုးက
ဒီအောင်စုသမရမြန်မာနိုင်ငံတော်ဘက်မှတာဝန်ရှိသူများနဲ့ပြည်ထောင်စုသမရနိုင်ငံတော်ဘက်မှတာဝန်ရှိသူများနှစ်ဦးနှစ်ဖက်ဆုတ်ဆိုသားပြီးမြေဆုံးစီမံရေးစာချုပ်အားဒီနေ့28ရက်5 2019မှာ28ရက်6လ2019အထိတလအတွင်းနိုင်ငံသားတို့အားတွင်နေမြင်သာစွာဆက်ပြရန်နှင့်တရားဝင်မိတ္တူကူးဝင်ပြုရန်ကျွန်ုပ်တို့မြေဆုံးစီမံရေးအကြီးအကဲဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်မှာတောင်းဆိုအပ်ပါသည်
မြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုတဘာဝပတ်ဝန်းကျင်ပညာရှင်ဥပဒေပညာရှင်တွေပြင်မြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ကွန်ရက်50ကျော်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ဒီစီမံကိန်းစာချုပ်ကိုတလာတွင်းပြည်သူကိုချမှတ်ပြဖို့ဆိုရင်အစည်းအဝေးပြုလုပ်ပြီးပြီးတိုင်ရဆိုင်မှုဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်မြေဆုံစီမံကိန်းကိုတမန်ဟောင်းသိမ့်စင်လက်ထက်ကခိတရဆိုင်ခဲ့ပြီးအရက်သားအစိုးရဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတက်လာတဲ့အချိန်မှာဒီဆောင်စီမံကိန်းကိုအပြီးတန်ရဆိုင်လိမ့်မယ်လို့မျှော်လင့်ခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူဦးစော်ရန်ကပြောပါတယ
်ဒီကျွန်တော်တို့ပြည်သူတွေရက်ချက်ပြီးနောက်မှာလိုက်တဲ့မဲလားတကယ်အများကြီးရတာလေအဲလက်ရှိမျိုးသားဒီမိုကရေစီဖွဲ့ချုပ်လက်ထက်မှာတော့ကျွန်တော်တို့အားလုံးပါပြည်သူသားလူမျိုးတွေဖြတ်တယ်ပြည်တိုင်းရဆိုင်လို့ဒါပေမဲ့မကြမီကနိုင်ငံတော်တိုင်းနိုင်ငံရဲ့ကြီးရင်တော့ဒီရဲ့ကြီးရင်မှာသူပြောရတာကဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့စာချုပ်တွေမှာကျွန်တော်တို့စက်ကနေဆက်လို့မရဘူးလက်ကနေရလို့မရဘူးဆိုတဲ့ဒါမျိုးကိုပြောတာအဲ့တော့ဒီမြစ်တော်စီမံရေးအလားတူရဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့အများကြီးခေါင်းကျူးသွားတယ်ကျွန်တော်တို့တိုင်းပြည်သားတွေအများကြီးစိုးရိမ်ကြောက်ကြမှုဖြစ်တယ်နော်အဲပညာရှင်တွေစိုးရိမ်ကြောက်ကြမှုဖြစ်တယ်
ရသားဆိုရလက်ထမှာပြည်သူတွေမျှော်လင့်တယ်လို့မြေဆုံစီမံကိန်းပြီးတိုင်မရဆိုင်နိုင်သေးပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုအတိအမှတ်ပြုပေးဖို့လိုကြောင်းဦးစော်ရန်ကပြောပါတယ်
ကျွန်တော်တို့နိုင်ငံတော်ကိုကျွန်တော်တို့ဘာလို့ဟဲ့လားလက်ရှိပြည်နယ်ကျွန်တော်တို့ပြည်သူတွေကနော်ပြည်သူတွေကတောင်းဆိုလာတဲ့အခါမှာစိုးရိမ်လာတဲ့အခါမှာကျွန်တော်တို့ရဲ့ဟဲ့လားလူ့ခွင့်ရေးဒီမိုကရေစီရေးရနော်ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်အဲ့ဒီတောင်းပန်တဲ့အခါမှာကျွန်တော်တို့ရဲ့သဘောကျွန်တော်တို့ရဲ့ဆန္ဒနော်ကျွန်တော်တို့ရဲ့ပါဝင်ခွင့်ကိုအသိပ္ပိယကိုဒီများလို့ရောနိုင်ငံတော်စံနာရောနိုင်ငံတော်တန်ရင်ရောကျွန်တော်တို့သက်တော်ရောကျွန်တော်ပြောနေပါတယ်
ဒီမြေဆုံစီမံကိန်းကို2006ခုနှစ်စစ်ဆေးရလက်ထက်မှာအမှတ်၁လျှက်စစ်စွမ်းဝင်ကြီးဌာနနဲ့တရုတ်နိုင်ငံ CPI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်နဲ့ရည်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နေတာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရက်လုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်တမန်ဟောင်းတိန့်စစ်ဆေးရလက်ထက်မှာဒီစီမံကိန်းကိုယာယီရပ်ဆိုင်ခဲ့တာဆိုရင်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရလက်ထက်ဒီဖြစ်ပါတယ်ခင်ဗျာ